စစ်တပ်အာဏာသိမ်းတဲ့2021ခုနှစ်ဖေဖော်ဝါရီ1ရက်နေ့ကတည်းကဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့88မျိုးဆက်ခေါင်းဆောင်တို့ဖြစ်သူကိုမြအေးကိုအင်းစိန်ထောင်တွင်တရားရုံးကနေဒီနေ့မတ်လ10ရက်နေ့မှာထောင်ဒဏ်2နှစ်ချမှတ်လိုက်တယ်လို့သိရပါတယ်။ကိုမြအေးဟာပုံမှန်55ကအမှုကိုအင်းစိန်ထောင်တွင်ကနေပြီးခဲ့တဲ့မတ်လကတည်းကတရားရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။ထောင်ဒဏ်2နှစ်ချမှတ်ခံရပြီးချုပ်ရက်ခံစား권ရှိမယ်လို့သိရပါတယ်။ချုပ်ရက်နှုတ်မယ်ဆိုရင်တော့နောက်ထပ်1နှစ်ကျော်လောက်ကြောက်ခံအောင်မှာဖြစ်ပါတယ်။အခုလိုချမှတ်လိုက်ပြီမဲ့ကိုမြအေးဘက်ကတော့ဒီပုံမှန်နဲ့ပတ်သက်လို့ကျူးလွန်ခဲ့တာမရှိတာမို့ခုလိုပြည်ထောင်ချမှတ်တဲ့အပေါ်မှာအယူခံဝင်မှာမဟုတ်ဘူးလို့လည်းဆိုပါရဲစစ်ကောင်စီကဖမ်းဆီးထားတာတနစ်ကျော်ပြီဖြစ်တဲ့ကိုမြအေးမှာနှလုံးရောဂါအပြင်နှလုံးနဲ့ပတ်သက်တဲ့ရောဂါအခံကြောင့်ထောင်အတွင်းမှာခြေထောက်ထဲပိုးဝင်ခဲ့လို့ခွဲစိတ်ကုသမှုခံထားရပါတယ်အခုချိန်ထိခြေထောက်ရောင်နေတဲ့အတွက်အသွားအလာအထိုင်အထခက်ခဲနေတယ်လို့လည်းသူရှိနေကပြောပါရဲလက်လုံးမှာလည်းပိုးဝင်တဲ့ခြေထောက်ကပြန်ရောင်နေပြီးဆေးရုံတက်ဆေးကုသခွင့်ပေးဖို့ကိုမြအေးကိုယ်တိုင်တင်ပြထားပေမဲ့အကျဉ်းထောင်ဘက်ကလစ်လျူရှုထားတယ်လို့ခန်းစားနေရတဲ့အကြောင်းသူနဲ့နီးစပ်သူတူက VOA ကိုပြောပါတယ်ကိုမြအေးဟာကိုဗစ် -19 ရောဂါတတိယလိုင်းမဖြစ်ခင်ကလည်းထောင်ထဲမှာချော်လဲပြီးသတိလစ်မီမျောသွားခဲ့လို့ဆေးရုံတက်ကုသမှုခံယူခဲ့ရပါသေးတယ်တရုတ်နိုင်ငံသားဖြစ်သူမင်းသိန်းဆိုသူနဲ့2014ခုနှစ်ဦးသိန်းစိန်အစိုးရလက်ထက်ကအီးမေးကတဆင့်ဆက်သွယ်ပြောဆိုခဲ့တာရင်းနဲ့ပတ်သက်လို့ကိုမြအေးဟာလူမျိုးတစ်ခုနဲ့တစ်ခုကြားပဋိပက္ခဖြစ်အောင်လှုံ့ဆော်ရရောက်တယ်လို့ဆိုပြီးမင်္ဂလာတောင်ညွတ်မြို့နယ်ဒူရဲမှုဇော်မင်းဆိုသူကတရားလိုလုပ်ပြီးတော့ပုံမှန်55ဂါနဲ့တရားစွဲထားတာဖြစ်ပါတယ်ပုံမှန်55ဂါဆိုတာကတော့လူမျိုးချင်းချင်းဖြစ်စေလူမျိုးတစ်မျိုးနဲ့တစ်မျိုးဖြစ်စေတစ်ဖက်နဲ့တစ်ဖက်ပြစ်မှုကျူးလွန်အောင်လှုံ့ဆော်တယ်ဆိုတဲ့အမှုဖြစ်ပြီးတော့ပြစ်မှုကျူးလွန်တယ်လို့ဆုံးဖြတ်ရင်အမြင့်ဆုံးပြစ်ဒဏ်နဲ့ထိချမှတ်နိုင်တာဖြစ်ပါတယ်ခင်ဗျာ